မစ္စတာအီဘရာဟမ်ဂမ်ဘာရီတယောက်မြန်မာနိုင်ငံကပြန်သွားခဲ့ပေမယ့်သူမလာခင်ပြင်ဆင်မှုတစ်ပိတ်တစ်စိတ်တစ်ပိုင်းဖြစ်လေဘေးသင့်ဒုက္ခတွေကိုရွှေ့ရာပြောင်းတာလုပ်ခဲ့လို့အခက်ကြုံခဲ့ရတာတွေတော့ရှိနေသေးပဲလို့ဒေတာကန်တွေကပြောပါတယ်။နောက်ရဆိုင်ကလုန်းဘေးသင့်ရာဒေတာတစ်ခုဖြစ်တဲ့အေရီတိုင်းဟိုင်းကြီးကျွန်းကဒုက္ခတွေကိုအာနာပိုင်တွေကအတင်းကျပ်ရွှေ့ပြောင်းခံခဲ့ရတာတွေလို့လို့အခုခါမှာနေရေးထိုင်ရေးပြဿနာတွေနဲ့ရင်ဆိုင်နေကြရတာပါ။ဒေသခံတွေကဘာတွေပြောတယ်ဆိုတာကိုအောင်လွင်ဦးအကြောင်းစုံပြောပြပေးပါလားရှင်
။ဟုတ်ကဲ့ခင်ဗျ။လေမုန်တိုင်းတန်အစိုးရဆုံးခံခဲ့ရတဲ့အေယာဝတီတိုင်းကဟန်ကြီးကျွန်းဒေသမှာကုလသမဂ္ဂတွင်ရင်မှုချုပ်ရဲ့အထူးချံပေးပုဂ္ဂိုလ်မစ္စတာအီဘရာဟင်ဂမ်ဘာရီလာမယ်။နောက်ပြီးမြမဆစ်ဆိုးရကြီးခဲတွေလာမယ်ဆိုပြီးကြိုတင်ပြင်ဆင်မှုအဖြစ်ဒုက္ခသည်တွေကိုသူတို့ခိုလုံရနေရာတွေကရွှေ့ပြောင်းခန်းခဲ့တာပါ။လေဘေးဒုက္ခသည်တွေအနေနဲ့ပြန်လဲခြေတကျမဖြစ်သေးချိန်မှာအခုလိုနောက်ထပ်ရွှေ့ရာပြောင်းတာတွေလုပ်ခိုင်းခဲ့တဲ့အတွက်တဘူပေါ်နှစ်ပူဆင့်ဆိုသလိုအခက်ကြုံခဲ့ရတဲ့အကြောင်းဒေသခံတယောက်ပြောပြတာကတော့
အခုကတော့ပြင်ခရိုင်တို့နေရာတော့မပူတော့မြို့နယ်ပဲပေါ့နော်။ကျွာကတော့အုတ်တင်းကြီးရအုပ်စုဖိုင်ယာထိုင်းကြီးချွန်တစ်ဖက်ကအလေကျွန်းလို့ခေါ်ရပေါ့ဒီဘက်မှာ။ဟိုကျွန်တော်တို့က16ရက်နေ့အနေပြီးတော့တော်ဝင်ရောက်လာမှဖြစ်တဲ့အတွက်ကျွန်တော်တို့ဒီဒဲတွေလုံးဝမြင်ခြင်းကိုအခုချက်ချင်းရွှေ့ရမယ်16ရက်နေ့။အဲ့မှာကံပါရီဝါညာလာမယ်ဆိုပြီးတော့တွေ့ရသူတို့ကကျွန်တော်တို့ဒီတဲတွေအတင်းဖြတ်ခိုင်းတယ်။ကံပါရီမြင်သွားမယ်ပေါ့ဗျာ။အဲ့လိုမျိုးပေါ့နော်။ဟိုဒုက္ခတွေစကန်ဆိုပြီးရေဒုက္ခတွေစကန်1နှစ်3ပေါ့နော်။အဲ့တုန်းကနေသူတို့ရွာတဲ့ဒီဘက်အဲ့ဒီဒုက္ခတွေစကန်နေရေဟိုဘက်ဟိုချောက်ကလက်ဂျွမ်းနာမှာသူတို့ဘာလုပ်လဲဆိုတော့ဒုက္ခတွေဒီတွက်ဆိုပြီးတော့အာယုံဆောက်လို့ရနေပြီးတော့အေးနေပြန်ဆောက်ပြီးတော့ပေါ့နော်။ဆောက်ပြီးအဲ့ဒီကိုပြောင်းရမယ်ပေါ့။ရွှေ့ဆိုကျွန်တော်တို့ရွှေ့ရတယ်ရွှေ့ရတော့ရှိသေးတာပါဒုက္ခတွေကတော့အများကြီးပေါ့ကွာကိုရတော့ဘာလဲဆိုတော့အဲ့ဒီမှာဘာမှမလည်းမရှိရဘူးကျွန်တော်တို့မြေပြာဆင်းနေရှိသေးပဲလေသူတို့အဲ့မှာအိမ်ဆောက်ပြီးရင်သူတို့အိမ်ကြီးထုတ်လို့ကန်နိုင်တော့ထုတ်ပြီးပြည်ရလုံးဝမရှိဘူးဒီကွက်လက်ကြီးမှာပေါ့နော်အဲ့လိုရောက်ပြီးကျွန်တော်တို့ပို့လိုက်တယ်ပို့လိုက်ပြီးတော့အိမ်ကြီးလည်းထုတ်လို့တန်းလိုက်ထုတ်တန်းလိုက်တော့ပြီးအဲ့ဘွက်ဒီရှင်နေသားတွေမှာအဲ့ဟိုဒုက္ခတွေတဲလေးလေးကိုပြန်ဆောက်ပြန်ဆောက်ပြီးတော့သူအိမ်ဆောက်ပြီးမှပြီးမှအိမ်ဆောက်မြန်ကမ်းမန်းကြီးကကျွန်တော်တို့ဒီဘက်ဖုန်းတော်ပြီးမှအခုလောလောဆယ်တော့30ပေါ့ထံကုန်30ပဲရှိပါတယ်30လောက်ပဲပြီးသေးတယ်ကျန်တဲ့လူတွေကတော့ဒီဘက်ဒီထဲမှာပဲဒီဟိုပါပေါ့တာဝလင်ဇာလေးတွေထိုးပြီးနေနေတာ
ဒီလိုနေထိုင်ရအခက်ကြုံနေရတဲ့အပြင်ကျန်းမာရေးပြဿနာတွေကလည်းနောက်ဆက်တွဲဆိုသလိုလိုက်လာနေတာပါဒါပေမဲ့လို့ကျန်းမာရေးဆောက်ရှောက်မှုတွေကတော့လုံလုံလောက်လောက်ရနိုင်တဲ့အခြေအနေမှာတော့မရှိသေးပါဘူ
းအဲ့တော့အင်းများတို့တို့တန်းတန်းမိုးရတယ်ကြွားအခုလိုနေရပူပါပူလာတော့အခက်ခဲရပါလဲဆိုကျွန်တော်တို့တောက်ရီမရဘူးကွာတောက်ရီလုံးဝတောက်ရီလုံးဝမရဘူးတောက်ရီလုံးဝမရှိဘူးရေထူးပေးတာလည်းဘာမှမရှိဘူးမရှိတော့ဘာလို့ ਆ လဲဆိုကျွန်တော်တို့ကချိုးရီကတော့ဒီကံဒီရတွင်းဒီထဲမှာရှိတဲ့ရေတွေကိုခတ်ချွာရေနောက်တွေကတော့နောက်ကြည့်နေအခုလုံးဝချိုးလို့မရတဲ့ရေချိုးရတယ်တောက်တာကြတော့လည်းမိုးရီကိုဆောင်ပြီးတောက်ရအခုမိုးရီကမိုးကမရနေရဲ့ရေဆိုတော့မိုးရီကမရအောင်အခုတော့တောက်ရီပြဿနာကျုံနေရအဲ့တော့ဒီကြီးကတော့ရွာမှာရှိတဲ့ကြည့်မယ်တော့ဝေးရွာမှာရှိတယ်အဲ့ရွာရေတော့တွားယူရတာနော်ကလေးတွေကတော့တွားတော့ဝမ်းရောက်ရဖြစ်လင်းကားရောက်ကြားနေနော်ဝဲတွေလည်းပေါ့ကျွန်တော်တို့ဝဲတွေပေါ့နေရမှာအစ်ဆောင်ရင်းကအရင်ပြောင်းပြောင်းပြောင်းပြောင်းဆိုကျွန်တော်တို့ပြောင်းတော့ကျွန်တော်ကမှလည်းအဆင်မင်းမရှိအဲ့မူးရွာတွေမှာအဲ့ညတွေမူးရွာတွေမှာထိုင်လိုက်ရဝင်းရောက်ရဖြစ်ရင်ကွာအူလောလောဆယ်ဆရာဝင်လည်းမရှိဘူးဆရာမရှိတော့ကျွန်တော်တို့ခုပြင်ဘယ်ပြေးလို့ပြေးရမလဲတိရောနေကင်းဘက်မှာပဲဟိုပါဘောနော်ဆရာဝင်ရှိအဲ့ဒါလည်း၄မိုင်လောက်သွားရတယ်ကွာ
ဆိုင်ကလုံးလင်မုန်တိုင်းတန်ပြင်းပြင်းထန်ထန်ခံခဲ့ရတဲ့အေယာရီတိုင်းဟိုင်းကြီးကျွန်းကဒေသခံတယောက်ဖြစ်ပါတယ်။မီလာဇန်တို့ကတက်ခတ်ခဲ့တဲ့နာကစ်လေဘေးတန်ကြောင့်လူအောင်တသိန်းခွန်းနီးပါးတိတ်ချေပျောက်ဆုံးပြီးတန်းနဲ့ချီအထိဒုက္ခရောက်ခဲ့ရတဲ့အထက်မှာဟိုင်းကြီးကျွန်းဒေသဟာလည်းပြင်းပြင်းထန်ထန်ခံခဲ့ရတာဖြစ်ပြီးတော့လူအောင်အနည်းဆုံး100ကျော်သေဆုံးခဲ့တယ်လို့မြန်မာစစ်ဆေးရအနာဘယ်တွေကခန့်မှန်းပြောဆိုထားတာပါ။ပြီးခဲ့တဲ့တနင်္လာနေ့ကတော့မြန်မာစစ်ဆေးရဝန်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစိန်အဲ့ဒီဒေသဘက်ကိုတွားရောက်ခဲ့တာရှိပေမဲ့မြန်မာနိုင်ငံရဲ့ကျောင်းဝင်ဖြန့်ဖြေးပေးမဲ့ကုလသမဂ္ဂအထူးကြံပေးပုဂ္ဂိုလ်မစ္စတာကမ်ဘာရီကတော့လေဘေးတန်တဲ့အခြေအနေတွေနဲ့ပတ်သက်လို့ရန်ကုန်တိုင်းကွန်းချံကုန်းမြို့နယ်ကိုသာတွားရောက်ကြည့်ရှုခွင့်ရခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ